တခါကဘာအကြီးဆုံးလေကြောင်းလိုင်းကြီးဖြစ်လာမယ်ဒီ American Airline နဲ့ US Airways လေကြောင်းလိုင်းတို့တခုတည်းပူးပေါင်းမဲ့အဆိုပြုချက်ကို American တရားရေးဌာနနဲ့တချို့အစိုးရအရာရှိတွေကတားဆီးဖို့ကြိုးစားနေကြပါတယ်ဒီအပြောင်းလဲကြောင့်ရှင်ပြိုင်မှုတွေမှာထိခိုက်မှုတွေရှိလာနိုင်တယ်လို့ခရီးသည်တွေအတွက်လေယာဉ်ကားနဲ့တခြားကုန်ကြမ်းစိတ်တွေပို့ပြီးတော့ပေးရမယ်မှာဖြစ်ပြီးတော့ဒီနှစ်စဉ်ဒေါ်လာတန်းရာနဲ့ချီထပ်ပြီးတော့ကုန်ကြအောင်လုပ်ရကြတယ်လို့အမေရိကန်လက်ထောက်ရှိနေချုပ်ဘီလ်ဘူရာကပြောပါရယ်အမေရိကန်ပြည်ထောင်စုကတန်းနဲ့ချီခီးတွေဟာလေကြောင်းခီးသွားလာမှုတွေအတွက်နှစ်စဉ်ဒေါ်လာတန်း80သုံးဆွဲနေကြရတာဖြစ်ပါတယ်ဒီလေကြောင်းကုမ္ပဏီကြီးနှစ်ခုအနေနဲ့သူတို့ဟာသူတို့ဘာသာရည်တည်နိုင်တဲ့အခြေအနေရှိတယ်လို့လဲမစ္စတာဘေယာကသတင်းတောက်တွေကိုပြောပါရယ်အခုတရားရေးဌာနကပိတ်ပစ်ဖို့ကြိုးစားတဲ့ဒီသတင်းကြောင့်မလို့ဒီလေကြောင်းလိုင်းနှစ်ခုရဲ့ stock share ဈေးကွက်တွေကတော့ကျဆင်းသွားပါတယ်။လေကြောင်းလိုင်းတွေဟာမကြသေးခင်နှစ်တွေအတွင်းကစားလို့လုံခြုံရေးစရိတ်နဲ့လေယာဉ်စီစိမ်းနှုန်းကြီးမြင့်လာမှုတွေကြောင့်ခက်ခဲခဲခဲရုန်းကန်နေကြရတာဖြစ်ပါတယ်ရှင်။